မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုနှိမ်နင်းတပ်ဖြတ်တာတွေကြောင့်တိတ်ဆုံးသူစုစုပေါင်း900တဦးရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအစိုးရ AAPP ကပြောပါတယ်။ AP လ10ရက်နေ့တရက်ထဲမှာရင်စကိုင်းတိုင်းတမူးမြို့မှာ2ဦးနဲ့ပဲခူးမြို့မှာ82ဦးစုစုပေါင်း83ဦးတိတ်ဆုံးခဲ့ရတာပါ။ဒါ AAPP ကရရှိစစ်ဆေးအတည်ပြုထားတဲ့အရေးအတွက်ဖြစ်ပြီးအမှန်တကယ်တိတ်ဆုံးသူစီရင်ကဒီထက်မကများနိုင်တယ်လို့လည်း AAPP ကပြောပါတယ်။ဧပြီလ10ရက်နေ့အထိနိုင်ငံတော်သမ္မတဦးဝင်းမြင့်ထောင်ဆန်းစုကြည်နဲ့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်ကခေါင်းဆောင်တွေအပါအဝင်လူပေါင်း3000ကျော်လောလောဆယ်ဖမ်းဆီးခံထားရပြီးအဲ့ဒီထဲက63ယောက်ကိုပြည်တံချမှတ်ထားပါတယ်။656ယောက်ကိုတော့ဖမ်းဝန်းထုတ်ထားပါတယ်။18ယောက်ကိုတည်တံချမှတ်ထားပါတယ်။ပြန်လို့လာသူတွေစီရင်ကိုတော့ AAPP အတင်းကလောလောဆယ်ဆယ်ပြည်စုနေဆဲဖြစ်တယ်လို့ဆိုပါတယ်။ပဘိုးမျိုးကိုရက်ဆက်စွာဖြိုခွင်းတဲ့အတွက်တဏီထဲမှာလူ82ဦးတေဆုံးရတာဟာလူသားမျိုးနွယ်ကိုစန့်ကျင်တဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ AAPP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုအကျဉ်းဖက်ဖြိုခွင်းမှုတွေကြောင့်ကုလသမဂ္ဂလူညွတ်ရေးကောင်စီမှလူသဘောဆွေးနွေးပွဲကျင်းပပြီးတော့မြန်မာအရေးဆွေးနွေးခဲ့ကြတဲ့အချိန်အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံအတွင်းကလက်တလောအခြေအနေကိုပြည်အောင်စုလွှတ်တော်ကိုစားပြည်ကော်မတီ CRPH ကတင်ပြခဲ့ပြီးဖြစ်ကြောင်း AAPP အဖွဲ့ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံအတွင်းအာဏာသိမ်းမှုကိုဆန့်ကျင်တာကြောင့်တိစုံရသူတွေနဲ့ဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ပေးခံရသူတွေစီရင်ကိုဆက်ပြီးတော့ထုတ်ပြန်ကြေညာသွားမှာဖြစ်ကြောင်း AAPP အဖွဲ့ကပြောပါတယ်။